မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူထားတာကိုပြန်မစွန့်လွန့်ဘူးဆိုရင်ပုံပြီးပြင်းထန်တဲ့အရေးယူတံခတ်မှုတွေကြုံလာရနိုင်တယ်လို့အိန္ဒိယပြည်နယ်ကုစားပြု Republican အထက်လွှတ်တော်မှ Todd Young ကဒီမြန်မာချင်း Community အဖွဲ့အစည်းနဲ့တောက်ကြနေကတွေ့ဆုံစဉ်မှာပြောကြားသွားတဲ့အကြောင်းကိုတင်ပြထားပါတယ်ခင်ဗျာ။ဆေးအာဏာသိမ်းထားတဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကနေအပြောင်းအလဲတွေဖြစ်လာစေနိုင်မဲ့နည်းလမ်းကိုရှာဖွေဖို့အိန္ဒိယပြည်နယ်အခြေစိုက်ချင်းတိုင်းသားအများစုအပါအဝင်နဲ့မြန်မာချင်းလူမှုအဖွဲ့အစည်းနဲ့အမေရိကန်အထက်လွှတ်တော်မှ Todd Young တို့အိန္ဒိယနာပိုလစ်မြို့မှာဖေဖော်ဝါရီ19တောက်ကြနေ့လေကတွေ့ဆုံဆွေးနွေးခဲ့ကြတာပါမြန်မာတပ်မတော်အနေနဲ့ရသားအစိုးရကိုအာဏာပြန်လွှဲအပ်ဖို့လိုတယ်လို့ဆွေးနွေးပွဲမှာအထက်လွှတ်တော်မှ Todd Young ကတိုက်တွန်းသွားပါတယ
် The National League of Democracy won in a landslide but the military first attempted to delegitimize that election and thenthey outright betrayed democracy
ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရခဲ့ပြီးမြဲရွေးကောက်ပွဲရလဒ်ကိုစစ်တပ်ကတရားဝင်မှုမရှိဘူးဆိုပြီးကြံရွယ်လှုပ်ဆောင်ခဲ့တာတွေတွေ့ရပါတယ်ဒါဟာစစ်တပ်ကဒီမိုကရေစီကိုတစ်ဆာဖောက်လိုက်တာဖြစ်ပြီးရွေးကောက်ခံအယက်သားကိုယ်စားလှယ်တွေကိုအာဏာပြန်လွှဲအပ်ဖို့လိုအပ်ပါတယ်ဒီလိုမှမဟုတ်ဘဲအာဏာကိုပြန်မဆွလုပ်ဘူးဆိုရင်အခုတည်းပြင်းထန်တဲ့အရေးယူတံခတ်မှုတွေကြုံလာရနိုင်ပါတယ်ဒီကိစ္စအတွက်အမေရိကန်အစိုးရကိုလည်းကျွန်တော်တို့တိုက်တွန်းသွားမှာဖြစ်တယ်လို့အချိန်ချင်းသတိပေးနိုးဆော်မှာဖြစ်တယ်လို့ကျွန်တော်မဲဆန္ဒနယ်မြေကပြည်သူတွေကိုအသိပေးလိုပါတယ်
။မစ္စတာတော့ဒျန်ဟာအမေရိကန်အထက်လွှတ်တော်နိုင်ငံသားရေးကော်မတီအဖွဲ့ဝင်တူဖြစ်ပြီးမြန်မာလူအခွင့်အရေးနဲ့ပတ်သက်လို့လွှတ်တော်တွင်တက်ကြွစွာဆောင်ရွက်နေသူဖြစ်ပါတယ်။အင်ဒီယာနာပိုလစ်မြို့ကတောက်ကြနေဆွေးနွေးပွဲမှာပါဝင်ခဲ့သူ BAIC မြန်မာအမေရိကန်လူမှုအဖွဲ့အစည်းတာဝန်ခံကိုအီလိုက်ဇာကအထက်လွှတ်တော်အမတ်တော့တရန်နဲ့ဆွေးနွေးပွဲလုပ်ရတဲ့အကြောင်းရင်းကိုရှင်းပြပါတယ်
။ဒီစစ်ဆိုးရနေပြီးတော့မှအာနာတိန်တဲ့ဟာနဲ့ပတ်သက်ပြီးတော့မှချက်ချက်ဖန်ခံထားတဲ့ State Councilor Don Sansuji တမနာဥဝင်းနေမယ်တခြားကောင်ဆောင်တွေနိုင်ငံရေးထုတ်ရှားမှုမှာပါတဲ့ကောင်ဆောင်တွေချက်ချက်အကျိုးမရှိသွတ်ပိတ်ဖို့သူတို့တောင်းထားတာရှိတယ်။အဲ့ဒါတကယ်လို့များစစ်အာဏာရှင်ကနေပြောမှမလိုက်နိုင်ဘူးဆိုလို့ရှိရင်ပုံပြစ်ထန်တဲ့အရေးယူမှုစီးပွားရေးပိတ်ပြီးအရေးယူမှုဒီပိုမက်တစ်အနေနဲ့အရေးယူမှုရဲ့ပြီးလို့ရှိရင်လူရင်းလူအတလူအရေးယူဖို့သူကနေပြောမှဥဆောင်လုပ်ပေးနေတယ်ဆိုတော့ဒီဟာကိုတတို့ဒီ civilian အရာသားအစိုးရစီကိုအာဏာပြန်လွှတ်ပေးနိုင်ရကျွန်တော်တို့ကတိုင်တယ်တိုင်တွန်းထားတာဖြစ်ပါလား
မြန်မာနိုင်ငံမှာစီလီလုံးစစ်အာဏာသိမ်းမှုဖြစ်ပြီးနောက်အမေရိကန်ကဒဏ်ခပိတ်ဆို့မှုတွေလုပ်ခဲ့ပေမဲ့မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲတွေအလွယ်တကူဖြစ်မလာဘဲစစ်အာဏာရှင်တွေသာတက်ဆိုးရှည်ခဲ့တာပါအခုတခါအမေရိကန်ရဲ့ပြစ်မှတ်ထားဒဏ်ခပိတ်ဆို့မှုတွေကလက်တွေ့မှာတကယ်ထိရောက်မှုတွေရှိလာနိုင်မှာပါလားကိုအီလိုက်ဇာကအခုလိုသုံးသပ်ပါတယ
်ကျွန်တော်တို့လက်မှာဒီတခါတော့ဒီအမေရိကန်နေပြီးတော့မှ UN ရဲ့မဟာမိတ်တွေရဲ့ဥမာပြေမနေ့ကလည်းဂျပန်ဒီတဲ့နဲ့သူတို့ပေါင်းပြီးတော့မှဆက်လုပ်မယ်ဆိုပြီးတော့ဒီနိုင်ငံချင်းဝင်ကြီးဌာနဝင်ကြီးဘယ်လင်ကာကနေပြီးတော့မှသူတို့ train နဲ့ရထားပါတယ်တကယ်တကယ် resort ပေါ်အဖြေနဲ့ထွက်လာမယ် action နဲ့ဖြစ်မယ်လို့ကျွန်တော်တို့ယူချင်ပါလဲတကယ်လို့များဒီစစ်အစိုးရကနေပြီးတော့မှအာဏာမလွတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကတခြားနေလားအားလုံးကိုလည်းကျွန်တော်တို့ရှာဖွေမှာဖြစ်ပါတယ
်ဘယ်လိုပဲဖြစ်ဖြစ်သူတို့အနေနဲ့အမေရိကန်ပြည်ထောင်စုမှာနေထိုင်နေပေမဲ့မြန်မာပြည်သူပြည်သားတွေရဲ့နေစဉ်လှုပ်ရှားမှုနဲ့အတူတစားရဲရှိနေကြောင်းကိုအီလိုက်ဇာကပြောပါတယ
်သူတို့ဖြစ် CDM မှာပါတဲ့အားလုံးကိုကျွန်တော်တို့ကျေးဇူးလက်တင်တယ်ခွန်အားလည်းရတယ်ပြီးတော့မှ non-violent movement ပြည်သူတွေလုပ်နေကြအောင်ကျွန်တော်တို့အားပေးတယ်အဲ့လိုပဲပြည်သူ့မှာ the people's power ဒီကျွန်တော်တို့ပြည်သူလူထုရဲ့အားကအဓိကဒီလူသူရဲ့အင်အားကဒီလိုသာဆက်သွားနေမယ်ဆက်လုပ်နေမယ်ဆိုလို့ရှိရင်ကျွန်တော်တို့ပြည်ပမှာရောက်နေတဲ့မြန်မာအတိုင်းဝိုင်းရဲ့ကျွန်တော်တို့နိုင်ငံအမေရိကန်နိုင်ငံမှာအစိုးရရဲ့ပို့ပြီးတော့မှထောက်ပါပြီးတော့မှအားပေးနိုင်ဖို့အလန့်လာလဲပုံများလာမယ်အဲ့ဒါကြောင့်အားမလျှော့ကြပါနဲ့ဒီကျွန်တော်တို့ revolution ကျွန်တော်တို့တိုက်ပွဲကိုမပြီးမချင်းကျွန်တော်ဆက်လုပ်ရအောင်အဲ့လိုလုပ်တဲ့အချိန်မှာ peacefulအကြမ်းမဖက်တမ်းနဲ့သိကရှိရှိနဲ့ကျွန်တော်တို့ဆက်လုပ်ကြရအောင်ကျွန်တော်ပြောချင်ပါတယ
်အခုလာမဲ့သတင်းပတ်ကုံမှာလဲအိန္ဒိယနာပြည်နယ်ရောက်မြန်မာနဲ့တိုင်းသားပေါင်းစုံကမြမအရင်နဲ့ပတ်သက်လို့ဆန္ဒပြတောင်းဆိုကြမယ်လို့သိရပါတယ်ခင်ဗျာ